ဝေသံတရားဇတ်တော်ကြီးမှာဖះလောင်းကသူ့ဇနီးဖြစ်သူနဲ့သားသမီးများကိုသူများကိုလှူလိုက်ပါတယ်တစ်ဖက်ကပြန်ကြည့်လို့ရှိရင်တပားသူရဲ့စိတ်ဆန္ဒကိုလှလူရှူပြီးတော့မိမိလူရင်အတွက်လှူလိုက်သလိုမျိုးများဖြစ်နိုင်ပါလားရှင်ဗျာ
ဖြစ်နိုင်တာပေါ့အဲ့တော့
မှန်ပါဗျာ
ဖြစ်နိုင်တယ်သို့တော်လည်းအလူခံရတဲ့ပုဂ္ဂိုလ်ကသူချိန်တတ်တယ်ဆိုလို့ရှိရင်ရောမဖြစ်နိုင်ဘူးလား
မှန်ပါဗျာ
နော်ပါဖြစ်ဖြစ်သူ့ရဲ့ဆန္ဒကိုငါဖြည့်ဆည်းမယ်ဆိုတဲ့လူတယောက်ကသူ့ဘာလို့လို့ကျင့်တတ်မှာပဲ
မှန်ပါဗျာ
နော်ကျင့်တတ်မှာဆိုတော့ဒီပုဂ္ဂိုလ်ကသူ့ရဲ့သဘောတူပဲနဲ့အတင်းကြပိုင်ဖို့စနဲ့လုပ်တယ်လို့ပြောလို့မရတော့
မှန်ပါဗျာ
ဟုတ်တယ်မဟုတ်လား
မှန်ပါဗျာ
ဖះလောင်းဟာသူ့ဇနီးဖြစ်သူနဲ့သားသမီးများကိုလှူလိုက်တယ်ဆိုတဲ့နေရာမှာသူ့ရဲ့စိတ်ဆန္ဒကဘယ်သူကလာတောင်းတောင်းပေးခြင်းတဲ့ဆန္ဒအဓိကပဲ
မှန်ပါဗျာ
သူ့ကျင်တန်းကျင်တဲ့ဆန္ဒအဓိကဖြစ်တယ်
မှန်ပါဗျာ
ဒီကဖြစ်တော့ तू မပေးနိုင်ဘူးဆိုတာတခုမှမရှိဘူ
းမှန်ပါဗျာ
ဘာလို့ဆို तू မပေးနိုင်တဲ့ပစ္စည်းတခုရှိနေတဲ့သူ့မှာတွန့်တုံမှုတခုဖြစ်နေ
မှန်ပါဗျာ
ဖျားဖြစ်ဖို့ဆိုတာကိုယ့်အတွက်ပြန်ကြည့်ပြီးတော့သူများကိုမပေးနိုင်ဘူးဆိုတာမရှိအောင
်မှန်ပါဗျာ
ဒါမှဌာနပါရမီဆိုတာအထွတ်ထည့်ရောက်မှာဘူ
းမှန်ပါ
အင်ဒါလေးတော့လှူနိုင်တယ်ဒါကြမလှူနိုင်ဘူးဆိုရင်ကိုယ့်ဘက်ပြန်သိမ့်ပိုက်ထားတာဖြစ
်မှန်ပါဗျာ
ဟုတ်တယ်မဟုတ်လား
မှန်ပါဗျာ
အဲ့တော့ပြည့်စုံတဲ့ဌာနပါရမီပဲဖြစ်နိုင်ဘူးလေ
မှန်ပါဗျာ
။အတပြားလေးတော့လှူနိုင်တယ်ဒါလေးကတော့ဒါလုံးဝမပေးနိုင်ဘူးဆိုရင်သူကငင်းွက်လိုက်မဲ့ဆိုရင်သူ့ရဲ့ပေကန်းစွန့်ကျင်မှုဆိုတာဟာအထွတ်ထည့်ရောက်တယ်လို့ပြောလို့မရဘူး။
တင်ပါဗျာ။
အဲ့တော့သူ့စိတ်ထဲမှာသူကမပေးနိုင်တာတခုမှမရှိဘူး။သူ့အသက်လည်းပေးနိုင်တယ်သူ့ရဲ့မျက်စိလည်းပေးနိုင်တယ်ခန္ဓာကိုယ်အင်္ဂါရတ်တွေလည်းပေးနိုင်တယ
်။တင်ပါဗျာ
။အဲ့တော့သူ့ဇနီးသားသမီးတွေကိုလည်းသူပေးနိုင်တယ်ဆိုတော့သူ့မှာမပေးနိုင်ဘူးဆိုတဲ့အရာသူ့အတွက်ပြန်ပြီးတော့သိမ့်ပိုက်တယ်ဆိုရဲအရာမျိုးရှိကုန်ရှိတော့
တင်ပါဗျာ
ဖះလောင်းပါတင
်ပါ
ဘာကြောင့်မရှိတော့တာတော့ဆိုသူလေးကျင့်လာခဲ့လို့
တင်ပါဗျာ
လေးကျင့်မှုကအောင်မြင်သွားပြီ
တင်ပါဗျာ
အောင်မြင်သွားသည့်အတွက်ကြောင့်သူ့ဇနီးနဲ့သားသမီးတွေကိုသူလှူတယ
်
လှူတဲ့အခါမှာဇနီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းခြေခြေနက်နက်ချီသူခြေနက်ပြီးတော့သူဆန္ဒတိုင်းအကုန်ဖြည့်ဆည်းပေးတယ
်တင်ပါဗျာ
သားသမီးတွေကလည်းငယ်ရွယ်ပြီမဲ့လို့သူ့ဖေရဲ့ဆန္ဒကိုသူတို့ဖြည့်ဆည်းဖို့ ready ဖြစ်နေ
မှန်ပါဗျာ
အဲ့လိုဆိုတော့ဘိုင်ဖို့မဟုတ်တော့ဘူးပေါ့နော
်မှန်ပါဗျာ
ဘိုင်ဖို့တော့မဟုတ်သူတို့ရဲ့ဆန္ဒကိုကလည်းပါတယ်လို့အဲ့တော့တပါးသူရဲ့ဆန္ဒကိုလစ်လျူရှုပ်ပြီးတမန်အားဖြင့်လူတွေကြည့်မဲ့ဆိုရင်လစ်လျူရှုပ်ပြီးလှူသလိုဖြစ်နေတယ်မဟုတ်ဘူးသူတို့ကိုယ်တိုင်ကဒီသူတို့ကိုလှူပါဆိုတဲ့အနေအထားမျိုးထိရောက်တယ်ပေါ့
တင်ပါဗျာတင်ပါတင်ပါ